က်ကရက်ကွက်တဲ့ဘက်ကြီးတော့စိုက်ကားတွေတွေ့ပါတယ်။ထူးခြားတာကတော့စိုက်ကားတိုင်းမှာအလံကိုစီနဲ့ပါပဲ။အရင်ခေတ်ကတော့နိုင်ငံတော်နေ့တွေနီးရင်လိုင်းကားတွေမှာနိုင်ငံတော်အလံတက်ကြတယ်။အခုကတော့စိုက်ကားတွေမှာတွေ့ရတာပါတီအလံတွေပါ။အဲလေရွေးကောက်ပွဲကလည်းနီးပြီကိုနိုင်ငံရေးသမားတိုင်းဟာမဲဆိုရင်စိုက်ကားတွေကြီးပဲတုံးနေတာတွေ့ရတယ်။ LND ကလည်းစိုက်ကား၊ကြန့်ခိုင်ရေးကလည်းစိုက်ကား၊ PPP ကလည်းစိုက်ကား၊ဟိုပါတီဒီပါတီအကုန်စိုက်ကားတွေနဲ့ကြီးပဲမဲဆွဲကြတာ။စိုက်ကားဆရာတွေကလည်းအခြေခံလူတန်းစားတွေမှုအာဏာတက်ကြတယ်ထင်ပါတယ်။ဟိုပါတီလာလဲသူတို့အလံလေးတက်ပေးလိုက်ပြီးရင်ပြန်ဖြုတ်လိုက်။ဒီပါတီလာလဲသူတို့အလံလေးတက်ပေးလိုက်ပြီးရင်ပြန်ဖြုတ်လိုက်။အချို့ကတော့လည်းအလံပေါင်းစုံတက်ကြတာပေါ့လေ။အဲ့တော့မပြောချင်မှန်းပြောလိုက်ပါဦးမယ်။ဘာလို့စိုက်ကားရင်လဲမဲဆွယ်နေမလဲစိုက်ကားဆရာကြီးတွေကိုပဲအမတ်လုတ်ခိုင်းလိုက်ရင်မကောင်းဘူးလားဆိုပြသဘောကိုပြောရရင်တော့စိုက်ကားဆရာတွေသာနိုင်ငံတော်ကြီးကိုအုပ်ချုပ်မင်းလုတ်တင်တယ်ထင်တာပဲဘာလို့လဲဆိုတော့သူတို့ကအခြေခံလူတန်းစားတွေကိုအခြေခံလူတန်းစားဆိုတဲ့အတိုင်းအောက်ခြေမှာဘာတွေဖြစ်ပျက်နေလဲဆိုတာအကုန်သိတယ်နေတိုင်းလမ်းပေါ်မှာတွားနေတော့ဘယ်လမ်းနေကောင်းအောင်လုတ်ကောင်းမယ်ဘယ်လမ်းနေပြင်ရမယ်အစအသိတယ်ဘယ်နားမှာခိုးဆိုးလူနှိုက်ပေါ်တယ်ဘယ်နားမှာမဆက်ဘယ်နားမှာလောင်စားဝိုင်းရှိတယ်အစအကုန်သိကြတယ်ဒါတွေမကသေးဘူးပြည်သူတွေဘလို့ကြက်တဲတယ်ဘလို့ဒုက္ခရောက်နေတယ်ဆိုတာကိုလည်းစိုက်ကားဆရာကြီးတွေအသိဆုံးပဲအခုခေတ်နိုင်ငံရေးသမားတွေဆိုတာအောက်ခြေကလာတဲ့လူကတော်တော်နှဲပါတယ်ညာသွားပြင်စီးပွားရေးတောင်းတင်းလူတွေသာရွေးကောက်ပွဲမှာဝင်ပြိုင်ကြတော်ယုံမပြည့်စုံတဲ့သူတွေစပွန်ဆာရှိမှဝင်ပြိုင်နိုင်မဲ့အလို့ကိုအ ਨੇ ဆုံးတော့မဲဆွယ်စေးသိန်း100လောက်တုံးနိုင်တဲ့သူတွေကြီးပဲအဲ့ထက်တောင်ပိုတုံးကျင်ကြတာဥပဒေကတားမြစ်ထားလို့သာရေဒီတော့အဲ့လူတွေဟာအောက်ခြေအကြောင်းသိပါတယ်လို့ဘလောက်ပဲပြောပြောရင်ပတ်ကြီးနဲ့တော့မသိနိုင်ပါဘူးသိကြင်အောင်ဆောင်တဲ့အပေါ်ရန်အသိပဲဖြစ်ပါလိမ့်မယ်အဲ့အမှတ်အလောင်းတွေဟာပြည့်စုံလားမပြည့်စုံလားဆိုတာကိုမဲဆွဲတာကိုကြည့်တာနဲ့သိပါတယ်စံဝေရတာနဲ့စီဝေရတာနဲ့အချို့ကြတော့လဲယမကာသမားမှုလားမသိဘူးရွက်ောက်ဝဲနေတာနဲ့အရက်တွေကြီးအလကားတိုက်တော့တာပဲအဲ့လိုဝေနိုင်တိုက်နိုင်တာကလည်းပစ္စည်းရှိလူတန်းစားတွေကြီးပဲမဟုတ်ဘောဒီလိုကာလမှာပြည်သူတွေကလည်းဒုက္ခရောက်နေတော့ပါတီတွေအကုန်လုံးကသာအဲ့လိုအစားအသောက်တွေဝင်နေရင်အဆင်ပြေတာပေါ့လေဒါတော့ပြည်တွင်းကပါတီတွေပဲမို့အမေရိကန်တို့အင်္ဂလန်တို့ကပါတီတွေသာလာပြန်ရင်ချော့ကလက်တွေစကော့ဝီစကီတွေပါရမယ်ထင်တယ်။နောက်ယူကော့ပွဲမှာတော့နိုင်ငံခြားကပါတီတွေပါဝင်ပြိုင်ခွင့်ပေးတဲ့။ဒါမှအောက်ခြေလူတန်းစားတွေအစားကောင်းစားအဝတ်ကောင်းတွေဝယ်ရမှာ။အခုတော့ပါတီတွေကအလံလောက်ပဲခရူးဆိုင်ကြတယ်။ဝတ်ဖို့ဝယ်တဲ့အင်ဂျီတွေက900တန်းနေမို့ဝတ်လို့ကအသိမကောင်းဘူး။နိုင်ငံခြားကပါတီတွေသာဝင်ပြိုင်ရင်အဝတ်ကောင်းတွေပါဝယ်ရမှာပေါ့ပြီးတော့စိုက်ကားဆရာကြီးတွေလည်းဒေါ်လာနဲ့ပါရနိုင်တယ်ဒါပေမဲ့စိုက်ကားဆရာတွေကိုအခုလိုရွေးကောက်ပွဲနီးကြီးမှလိုက်ဖားနေတာမဖြစ်တော့ပါဘူးတစ်နှစ်ပတ်လုံးစိုက်ကားနင်းနေတာကိုခူးမဆိုင်ခဲ့ကြဘူးအရင်ကဆိုသူကရှိပိတ်နင်းနေလို့အဲ့စိုက်ကားကိုအော်ဆဲခဲ့တဲ့လူတော့အမတ်လောင်းဖြစ်နေပြီပြီးတော့သူအော်ဆဲခဲ့တဲ့စိုက်ကားဆရာကိုပဲပြန်ဖားပြီးအလံလေးတက်ခိုင်းအင်ဂျီလေးဝတ်ခိုင်းတယ်အခုရွေးကောက်ပွဲမှာစိုက်ကားကိုဖားခဲ့သူတွေနိုင်သွားရင်ရောနောက်ပိုင်းစိုက်ကားတွေကိုခူးဆိုင်မယ်ထင်လို့လားဝေးပါသေးတယ်အရင်တစ်ခေါက်တော့ကလည်းဒီလိုပါပဲအာနာမရခင်ကတော့စိုက်ကားတွေကိုဖားခဲ့ကြတာအာနာလဲရပြီးတော့ရန်ကုန်မြို့ထဲစိုက်ကားတွေကြီးဖမ်းခံရတော့တာပဲဒီတော့မြန်မာပြည်ရဲ့စိုက်ကားအခြေပြုနိုင်ငံရေးကသဘောထားမမှန်ပါဘူးစေတနာလဲပါတာမဟုတ်ဘူးအဲ့တော့ပျက်စီးမှာအခုတော့ကိုဗစ်ကလူနာတွေအများကြီးတိုးလာလို့ရွေးကောက်ပွဲတော့တိတ်မတည်ကြဘူးရွေးကောက်ပွဲသာပြတ်သွားရင်တော့ပါတီတွေယဉ်ကျိုးမယ်ဝေထားတဲ့ဆန်မိုးတွေစီဘိုးတွေအလံဘိုးတွေစုံးပါဦးအဲ့ဒါကြောင့်လားတော့မသိဘူးအချို့ပါတီတွေဒီရက်ပိုင်းမှာတိတ်ဝေတာမတွေ့ရဘူးအခြေအနေကိုစောင့်နေကြတယ်ထင်ပါရဲ့ပါတီတွေအနေနဲ့ရွေးကောက်ပွဲနီးမှာစိုက်ကားဆရာတွေကိုဖားနေတာမျိုးမဟုတ်ပဲအမတ်လောင်းတွေကိုစိုက်ကားဆရာတွေကြီးရွေးလိုက်မယ်ဆိုရင်ရောပိုမကောင်းဘူးလားအဲ့လိုကြတော့လည်းမဖြစ်သေးဘူးတဲ့ဆိုပြင်းနဲ့နီးစက်တဲ့ပါတီတစ်ခုကိုမေးကြည့်တော့သူတို့အချင်းချင်းကြားမှာတော့အမတ်လောင်းတွေကလူရင်းနဲ့ရန်ရင်ဖြစ်နေကြတာပြီးတော့အဲ့ပါတီမှာအမတ်လောင်းမဖြစ်ရလို့ဟိုပါတီပြောင်းပြန်ရတဲ့လူနဲ့တတိပုဂ္ဂလဝင်ပြန်ရတဲ့လူနဲ့ရှုပ်နေတာပဲတဲ့အဲ့တော့စိုက်ကားဆရာတွေကိုအမတ်လောင်းရွေးဖို့ကတော့ဝေလာဝေးပါပဲဆိုပြသားအာနာရှင်ရွေးကောက်ပွဲဥပဒေကိုပြင်ပလိုက်အမတ်လုံးမိသူသည်စိုက်ကားဆရာဖြစ်ရမည်လို့ဆိုပြီးတော့ပေါ့ဒါမှစိုက်ကားဆရာကြီးတွေလည်းအမတ်တွေဖြစ်ဝင်ကြီးတွေဖြစ်တမရတွေဖြစ်ကုန်ကြမှာလူတိုင်းအမတ်ဖြစ်ခြင်းပြီးစိုက်ကားတွေဝင်နေနေလဲဒုက္ခပေါ့အသက်ကြီးမှအမတ်ဖြစ်ခြင်းလို့စိုက်ကားဝင်နေနေတဲ့လူကြီးတွေကိုလည်းမြင်ရောက်မိပါသေးတယ်